မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးနဲ့လူထုကြိုက်နှစ်သက်ရာခေါင်းဆောင်ရွေးချယ်ခွင့်ရရှိစေမယ့်အဓိကပြောင်းလဲတွေကိုစစ်တပ်ကဟန်တားလိုက်တဲ့အတွက်အမေရိကန်အောက်လွှတ်တော်ကဒီမိုကရက်အမတ်ဂျိုးခရော်လီနဲ့ရီပဘလစ်ကန်အမတ်စတီဗ်ရှပိုတိုကရှုတ်ချလိုက်ပါတယ်။လွှတ်တော်မှာမြန်မာစစ်တပ်ရဲ့လုံရကြောင့်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်မြတ်မှုမရှိနိုင်ဘူး။ဒါမှမဟုတ်ခိုင်လုံစိတ်ချရမှုမရှိနိုင်ဘူးဆိုတဲ့စိုးရိမ်မှုကိုပုံမခိုင်မာသွားစေပါတယ်။စီအုပ်ချုပ်ရေးလက်အောက်မှာရေးဆွဲပြီးမဲအတုအယောင်နဲ့အတည်ပြုခဲ့တဲ့မြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေဟာလိုအပ်တဲ့ပြင်ဆင်မှုတွေမလုပ်ရင်အဓိကအာဏာရက်တွေပြည်သူလူထုလက်ထဲမရောက်ပဲစစ်တပ်လက်ထဲကိုပဲရောက်ရှိစေမှာဖြစ်ပါတယ်။ဒါပြင်အတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုတမရမဖြစ်ရအောင်လှုပ်ထားတဲ့နိုင်ထက်စီနယ်ဖွဲ့စည်းပုံပြဋ္ဌာန်းချက်ကိုအစိုးရကဆက်လက်စုပ်ကိုင်ထားပါလိမ့်မယ်။တိုင်းပြည်မှာလူကြိုက်အများဆုံးနိုင်ငံရေးသမားဆိုတာပြောစရာမလိုတဲ့အတိုက်ခံတယောက်ကိုဘေးဖယ်ထားခြင်းဟာလာမယ့်ရွေးကောက်ပွဲကိုအခြေခံကစပြီးအားနဲ့ယုံညံ့သွားစေပါတယ်။ရပ်တန့်နေတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့ငြိမ်းချမ်းရေးစစ်မှန်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးတို့ဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုချိန်ချောက်နေတယ်ဆိုတာဆက်လက်ရှိနေစေဖြစ်တယ်လို့ဇွန်လ25ရက်နေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။